းဆက်ပြီးနောက်ဆင်းရဲမယ့်သတင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာပြီးခဲ့တဲ့နိုင်ပိုင်းတွင်မှပဲစင်ကာပူနိုင်ငံမှာအောင်မြင်စွာကျင်းပပြီးစီးသွားတဲ့အပေါ်တရုတ်၊ဂျပန်၊တောင်ကိုရီးယား၊မလေးရှားစတဲ့ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကို AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်အီတန်စင်ကပြောပြပေးမှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာပြုလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်ဝှမ်းခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ဒီကနေ့မှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်တောင်ကိုရီးယားကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့တယ်လို့ဒီကနေ့ထုတ်ဂျပန်သတင်းစာတစ်ကောင်ကလည်းအချက်ပေါ်စာမျက်နှာနဲ့ဖော်ပြခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒီဥပဒေရင်ကြားရေးဝန်ကြီးကလည်းတမိုင်းပြည်တစ်ခုထူထောင်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒီကနေ့နှစ်အတွင်းနိုင်ငံခြားဆက်ဆံရေးတင်းမာမှုတွေနဲ့တက်တပံရေးအရချင်းချောက်မှုတွေတိုးလာခဲ့ပြီးတဲ့နောက်မှာမကြသေးခင်လအတွင်းမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမဲ့အရေးကိုအာရှတလွားမှာသာမကကမ္ဘာတလွားကမှမျှော်လင့်ဆောင်စားနေခဲ့ကြပါတယ်။အရင်ကအကြိမ်ကြိမ်မအောင်မြင်ဖြစ်ခဲ့ဘူးတဲ့ကိုရီးယားကျွန်းဆွေငင်းကြဲရေးဆွေးနွေးမှုတွေလည်းအောင်မြင်မှုမျှော်လင့်ချက်တွေထွက်ပေါ်လာခဲ့တာပါ။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကလည်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတည်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရင်းဝန်ကြီးဝမ်ယီကတင်ပြအောင်တွေ့ကိုပြောဆိုခဲ့ပါတယ်
။美国和朝鲜两个国家相互对立。
အမေရိကန်နဲ့မြောက်ကိုရီးယားတို့ဟာဆယ်စုနှစ်တစ်ဝက်လောက်ဆက်ဆံရေးကျင်းပခဲ့ပါတယ်။ဒီကနေ့မှာတော့နှစ်နိုင်ငံထိပ်သီးခေါင်းဆောင်တွေအတူရှင်တွေထိုင်းပြီးဒန်းလူညီများနဲ့ဆွေးနွေးမှုပြုလုပ်ခဲ့ကြတာဟာအင်မတန်အရေးပါတဲ့အပေါင်းလက္ခဏာဆောင်တာဖြစ်ပြီးတော့တမိုင်းသစ်ကိုဖန်တီးနေတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ခရီးပေးထားတဲ့အတိုင်းနျူကလ িয়ার ကင်းစင်ရေးကိုဆောင်ရွက်ဖို့နဲ့တချို့နဲ့မှာပဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေအတိုင်းမြောက်ကိုရီးယားကလိုက်လာမယ်ဆိုရင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းဖယ်ရှားဖို့လမ်းပွင့်သွားနိုင်တဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကန်ရွန်ကစင်ကာပူထိပ်သီးတွေ့ဆုံပွဲပူးတွဲသဘောတူညီချက်လက်မှတ်ရေးထိုးခြင်းများအပြီးမှာပဲဖြေကျင်းမြန်မာပြောဆိုသွားပါတယ်
။我想安理会通过有关决议规定
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြောက်ကိုရီးယားကလေးစားလိုက်နိုင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအလျှော်တင်လုပ်ပေးနိုင်တယ်လို့သက်ဆိုင်ရာပိတ်ဆို့မှုတွေကိုခေတ္တရပ်ဆိုင်တာဖယ်ရှားပေးတာတွေပါပါဝင်လာနိုင်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတန်တမန်နီးယားဆွေးနွေးဆောင်ရွက်မှုတွေအပေါ်လုံခြုံရေးကောင်စီအနေနဲ့ထောက်ခံပံ့ပိုးသင့်ပါတယ်
။ကင်မက်ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်တောင်ကိုရီးယားဂျပန်နဲ့မလေးရှားခေါင်းဆောင်တွေကလည်းကြိုဆိုကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းမှုကိုအထူးချန်မြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တာတမန်ကြီးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့ဇနီးကတော့အိတ်တောင်မအိတ်နိုင်ဘူးလို့လည်းပြောဆိုသွားပါတယ်
။ယေ지금북미정상회담이시작되었습니다
မြောက်ကိုရီးယားနဲ့အမေရိကန်ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရေးတွေးပြီးမင်းညာတော်ကအဲ့လိုတော့မပြောခဲ့ပါဘူးအပီးတိုင်းနျူကလ িয়ার ကင်းစင်ရေးနဲ့ငြိမ်းချမ်းရဖို့ဒီဆွေးနွေးပွဲကစောင့်ကျင်းပေးနိုင်မယ်လို့မျှော်လင့်ပြီးအမေရိကန်နဲ့ကိုရီးယားနှစ်နိုင်ငံတို့ဆက်ဆံရေးအတွက်လည်းအကောင်းမြင်ပါတယ
်ဂျပန်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်တဲ့မဟာပီယာမိုဟာမက်ကလည်းဒီတွေ့ဆုံမှုအပေါ်အကောင်းမြင်ပြောဆိုပါတယ
် Hope both partiesaccept the fact that in negotiation
ဆွေးနွေးမှုကလည်းကောင်းမွန်တဲ့ရလဒ်ကိုလိုလားတယ်ဆိုရင်တော့တချို့ကိစ္စရပ်တွေမှာနှစ်ဖက်စလုံးလူလူလားလားအပေးယူလို့ညှိနှိုင်းသွားဖို့ပြင်ဆင်ထားရမှာဖြစ်တယ်ဆိုတာနှစ်ဖက်စလုံးလက်ခံထားကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်မိတ်ကနေမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်လှုပ်ဆဲလှုပ်ဆက်ကြတာကိုရုပ်မြင်သံကြားကနေတစ်ဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အချိန်မှာတော့တောင်ကိုရီးယားမြို့တော်ဆိုးကပြည်သူတွေကလက်ကုပ်ဩဘာပေးပြီးတော့ဝမ်းမြောက်ဝမ်းသာကျေးဇူးပေးကြပါတယ်ဒီလိုတချို့ကတော့ကင်အနေနဲ့နျူကလ িয়ার လက်နဲ့တကယ်စွန့်မမလားဆိုပြီးတော့တန်တရားလည်းရှိနေပေမဲ့လည်းအများစုကတော့ဒီသမိုင်းဝင်တွေ့ဆုံမှုအပေါ်အကောင်းမြင်ကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံရဲ့အကြီးဆုံးသတင်းစာတမ်းဖြစ်တဲ့ဂျိုမီယိုရီရှီမွန်ကထိပ်သီးဆွေးနွေးပွဲစတင်ပြီးတော့မိနစ်90ကြာမှာပဲဂျပန်နဲ့အင်္ဂလိပ်ဘာသာရုံးနဲ့ရိုက်နှိပ်ထားတဲ့အချက်ပေါ်ကိုအဓိကမျိုးကြီးတွေမှာအခမဲ့ဖြန့်ဝေခဲ့ပါတယ်။ဒိုဂျိုမြို့ဘူရာမာရင်အစောင်ရင်90ကခဏလေးနဲ့ကုန်သွားခဲ့ရတယ်ဖြစ်ပါရဲ့ရှင်
။မအီတန်စင်ပါရှင်။